လီဗျားနိုင်ငံကမိုမာဂဒါဖီဟာနိုင်ငံကိုခေါင်းဆောင်ဖို့အတွက်တရားဝင်မှုမရှိတော့တဲ့အတွက်ယာရုကနေနှုတ်ထွက်ပေးဖို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောကြားလိုက်ပါတယ်။ကြက်တပရီနဲ့မက္ကဆီကိုသမ္မတဖိလစ်ပီကယ်ဒီရွန်နဲ့သမ္မတအင်ဘူကပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပြီးလီဗျားနဲ့ပတ်သက်လို့ရွေးချယ်စရာလမ်းကြောင်းအကုန်လုံးကိုစုံစမ်းစစ်ဆေးဖို့အမေရိကန်ဌာနဘောင်းဆောင်ကိုညွှန်ကြားထားတယ်လို့ဆိုပါတယ်။ဒါအပြင်လီဗျားနိုင်ငံတဲကအီဂျစ်နိုင်ငံသားတွေကိုတည်ထောက်ရမှာကူညီဖို့အတွက်အမေရိကန်လေယာဉ်တွေကိုတုံးခွင့်ပေးထားတယ်လို့လည်းပြောပါတယ်။မက္ကဆီကိုသမ္မတကလည်းလီဗျားပြည်သူတွေပေါ်အကြမ်းဖက်နှိမ်နင်းတာကိုရှုံချလိုက်ပါတယ်။နိုင်ငံတကာရာဇဝတ်မှုတရားရုံး ICC ကလူးဝစ်မိုရန်နိုအိုကမ်ပိုကမစ္စတာဂရာဖီနဲ့သူ့နောက်လိုက်တွေအပြင်သူ့ရဲ့သားကိုပါပြစ်မှုကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးမယ်လို့ကြေညာလိုက်ပါတယ်။ EU ဥရောပတမကနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲကက်သရင်းအက်ရှ်တန်ကလည်းမလ၁၀ရက်နေ့မှာလီဗျားနိုင်ငံဆိုင်ရာဆွေးနွေးပွဲတွေစတင်ဖို့အတွက်ဘရပ်ဆဲလ်မှာလာရောက်ပြီးဆွေးနွေးကြဖို့ EU နိုင်ငံသားရေးဝန်ကြီးတွေကိုဖိတ်ခေါ်လိုက်ပါတယ်။ NATO အကြီးအကဲ Anders Rasmussen ကတော့ NATO နဲ့မဟာမိတ်တပ်တွေဟာလီဗျားအရေးကိုဝင်ရောက်မဆွတ်ဖက်ခြင်းပေမဲ့ဖြစ်နိုင်ခြေအားလုံးအတွက်အစီအစဉ်တွေလုပ်နေတယ်လို့ကြက်တပ်ပရင်းနေမှာပြောကြားလိုက်ပါတယ်။လီဗျားခေါင်းဆောင်မိုမာဂရာဖီကတော့ကြာတာပတင်းနေမှာပဲတိုက်လေရင်တွေလှုပ်ပြီးအရှိတ်ချမ်းကအဓိကရေနံတင်ပို့တဲ့ဘရီဂါစိတ်ကန်းတဝိုက်မှာဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။တားဖြစ်သူဆယ်ယစ်အယ်အစ္စလမ်ဂရာဖီကတော့ဒီဘုံတွေဟာတဘုံတွေကြောက်အောင်အတွက်ရည်ရွယ်ပြီးကျဲခဲ့တာလို့ဆိုပါတယ်။